သမရဟောင်းဒေါ်လန်ထရန့်ပေါ်မှာတရားဆက်ဆိုချက်စာတမ်းကိုအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကတနင်္လာနေ့မှာပေးပို့မှာဖြစ်ကြောင်းအထက်လွှတ်တော်အမတ်အများစုခေါင်းဆောင်ဖြစ်လာတဲ့ဒီမိုကရက်တစ်ပါတီဝင်ချက်ရှူမာကတောက်ကြနေမှာပြောပါတယ်။ဒါဟာအမေရိကန်လွှတ်တော်အဆောက်အဦတွင်တည်ဆုံမှုတွေဖြစ်ခဲ့တဲ့စီးနှင်းဝင်ရောက်မှုဖြစ်အောင်လှုံ့ဆော်မှုနဲ့ကမရာဟောင်းထရန့်အပြစ်ဒဏ်ချခံရနိုင်ခြေရှိတဲ့တရားရင်ဆိုင်မှုတွေကိုစတင်နိုင်မှုဖြစ်ပြီးမျှတမှုရှိတဲ့တရားရင်ဆိုင်မှုကိုလုပ်မှာဖြစ်ကြောင်းရှူမာကပြောပါတယ်။ထရမ်ရဲ့တရားရုံးအဖွဲ့အနေနဲ့ဒီဆွဲချက်အတွက်ခုခံတင်ပြမဲ့ဗျူဟာချမှတ်ဖို့အချိန်ပိုးပြီးလိုအပ်တဲ့အတွက်ဒီတရားဆက်ဆုံမှုကိုရှေ့လာတဲ့ရွှေ့ဆိုင်ဖို့ Republican Party ကအထက်လွှတ်တော်အမတ်အနည်းစုခေါင်းဆောင် Mitch McConnell ကပြောကြားခဲ့ပေမဲ့ Democratic Party ဝင်တွေကတော့လက်မခံဘဲပယ်ချခဲ့တာပါ။သမ္မတဟောင်းထရမ်ဟာ American သမ္မတတွေထဲမှာနှစ်ကြိမ်တိုင်တိုင်တရားဆက်ဆုံခံတဲ့ပထမဆုံးသမ္မတဖြစ်ပြီးသမ္မတတာဝန်ပြီးဆုံးတဲ့နောက်ပထမဆုံးတရားရင်ဆိုင်ရသူလည်းဖြစ်ပါတယ်။ဘယ်ချိန်မှတရားရင်ဆိုင်မှုစတင်မယ်ဆိုတော့ကိုတော့ရှူမာကမပြောပါဘူးအပြစ်ဒဏ်ချမှတ်နိုင်ဖို့အတွက်အနည်းဆုံး Republican အထက်လွှတ်တော်အမတ်18ဦးရဲ့မဲရဖို့လိုအပ်ပေမဲ့အခုချိန်ထိတော့သမရဟောင်း Trump ကိုအပြစ်ဒဏ်ချမှတ်ဖို့စဉ်းစားသူတိတ်မရှိသေးတယ်လို့အများစုကတော့အခုလိုသမရတူးကိုသူ့သမရတတန်းပြီးသွားတဲ့နောက်တရားဆွဲဆိုမှုလုပ်တာဟာတရားဝင်ဟုတ်မဟုတ်မဲခွန်းတွေထုတ်နေကြတာပါဒါအပြင်အခုလိုတရားရင်ဆိုင်မှုလုပ်တာဟာသဘောထားကွဲလွဲမှုတွေကိုဖြစ်လာစေတယ်လို့ဘိုင်ဒန်အစိုးရအဖွဲ့အစည်းကအာယုံဆွဲဖို့အတွက်လှုံ့ဆော်မှုသာဖြစ်ကြောင်း Republican တွေကမကြေမနက်ပြောဆိုနေကြတာပါ။